Voice of America in Burmese.
ပါရှင်။ VOA American တာရန2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 19 19နဲ့ 25 တို့ကနေဖမ်းနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများပြစင်အောင်ပါ။ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကဆစ်အာနာသိမ်းပြီးနောက်9နှစ်နီးပါးအကြာဒီကနေ့မလ24ရက်မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့ပါတယ်။နော်ဝေနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်ပြင်မှာလှိုင်းကျန်ပြီးဒုက္ခတွေ့နေတဲ့ပင်လယ်ကူး cruise သင်္ဘောပေါ်ကလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေပါတယ်။ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြရပါမယ်မှတ်ခွန်ညွှန်ရေး
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေပြီးမှတော့ရခိုင်ပြည်နယ်ထဲမှာဆေးရည်တင်းမာနေတာကြောင့်ရခိုင်ပါဝင်ဒေသခံတိုင်းရင်းသားတွေဘေးလွတ်ရာတင်းရှောင်နေကြရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုသိရမှာပါ
။ဟာဒီတပည့်ဆေးရည်တော့အပြင်မှာတော့ရခိုင်ဒုက္ခသည်တွေအများဆုံးဖြစ်လာပါတယ်။တပည့်ဆေးရည်အပြင်မှာဒီမြောက်ပြည်ဘာဝင်ဒီကြည်ရောတချို့မှာဒီဖဲစည်းတခိုက်ခင်ရတဲ့အခက်ခဲနေတဲ့ရေသားတွေကို
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့မြန်မာနွယ်ဘွားတွေဖြစ်ကြတဲ့ကရင်၊ကယင်ဒီနဲ့ရှမ်းတိုင်းရင်းသားတွေလည်းဝင်ရောက်ရွေးခန့်ကြသလိုစိတ်ဝင်တစားမဲပေးလာကြတာကိုလည်းတွေ့ရတဲ့အကြောင်းသိကြရပါပါ။အဲဒီနောက်နိုင်ငံတကာသတင်းစာတွေမှာတော့အမေရိကန်တက္ကသိုလ်ကောလိပ်တွေမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့သမ္မတကလက်မှတ်ထိုးပေးလိုက်တာဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်လိုက်တာလားဆိုတာနဲ့အတူ hip hop အကသင်တန်းကြောင့်တခုအကြောင်းကိုလည်းနားဆင်ကြရပါပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမက်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။ထိုင်းနိုင်ငံမှာ2014ခုနှစ်ကဆစ်အာနာသိမ်းပြီးတဲ့နောက်9နှစ်နီးပါးကြာဒီကနေ့မလ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးခဲ့ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာနာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချန်နဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံတော်မှမဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီပေါ်ဆောင်ပေးမယ်လို့ဆိုထားပါတယ်။ထိုင်းနိုင်ငံစစ်အစိုးရကတော့ရွေးကောက်ပွဲနည်းနဲ့ဖြုတ်ချနိုင်မယ်အလားအလာအလံဝေးပါသေးတယ်လို့လည်းအကြေခတ်တွေကဆိုပါတယ်။လွှတ်တော်အတွင်းမှာကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ50နေရာ900အတွက်အရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေအသေးအရအသိခတ်အမယ်ဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲပွဲဖွဲ့စည်းထားတဲ့လွှတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲဆွဲစည်းအုပ်မှုတွေကတော့တဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိန်းနယ်လည်းဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ19ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုကိုထောက်ခံတဲ့မြန်မာပါတီတွေဘက်ကမဲဆန္ဒနဲ့ထောက်ဝက်ကျော်ကိုနိုင်ရသွားဖို့ရှိနေတယ်လို့ကြောက်ကင်းကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။တနာဝီဒိုတို့ကိုစိန်ခေါ်တဲ့အတိုက်ခံရင်းသားဗိုလ်ချုပ်ကြီးပရာဘိုဟိုဆူဗီယန်တို့ကတော့လူလူထောက်ခံမှုစစ်တမ်းမှာ 29.500 ခန်းလုံးလောက်ရထားတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းကပဲဆိုပါတယ်။ဗိုလ်ချုပ်ကြီးပရာဘိုဆူဗီယန်တို့ဟာအရင်အင်ဒိုနီးရှားအနာရှင်ဟောင်းစူဟာတို့ရဲ့သမတ်ဖြစ်ပြီးတော့သူက1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီရဲ့တက်ကြွလို့ရှားသူတွေကိုဖမ်းဆီးနှိပ်ကုပ်ဆင်ကပါဝင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံနောက်ပိုင်းကိုတိုက်ခတ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဗီရိုနီကာဟာဖေဘာရာကမ်းခြေကုန်းတွင်းကိုဝင်ရောက်တိုက်ခတ်နေပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်ပေါ်ထက်လန်ကနေကာရာတာမြို့အကြားလေတိုက်နှုန်းကတနာယီကို220ကီလိုမီတာနှုန်းနဲ့တိုက်ခတ်ခဲ့တာပါ။မုန်တိုင်းဗဟိုချက်တရှိရာဒီကမ်းခြေပိုင်းမှာဒီကနေ့တနင်္ဂနွေညတညလုံးဆက်လက်တိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။စနေနေ့လယ်ပိုင်းကစလို့မိုးတီးထန်စွာရွာခဲ့ပြီးမိုးရေချိန်9လက်မကျော်တိုင်းတားရရှိခဲ့ပါတယ်။ Cyclone Monsoon Veronica ဟာအလွန်အားကြီးသလောက်ရွေးရှားမှုနှုန်းကအလွန်ကိုနှိပ်ကွေးတယ်လို့ဆိုပါတယ်။နောက်ထပ်24နာရီကနေ36နာရီအတွင်းမိုးကြီးလေထန်တာတွေဖြစ်နိုင်တယ်လို့လည်းဩစတြေးလျမိုးလေဝသဌာနကသတိပေးထားပါတယ်။မုန်တိုင်းကြောင့် Filbara ကမ်းခြေတစ်ဝိုက်လှိုင်းကြီးပြီးရေကြီးရေလျှံတာတွေဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်
။မိုဇမ်ဘစ်နိုင်ငံဘီရာစိတ်ကမ်းမြို့ကို Ida Cyclone မုန်တိုင်းဝင်ရောက်တိုက်ခတ်သွားခဲ့ပြီးတော့ဆယ်ရက်ကြာမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအပြေးအဝါပြန်ပြီးတော့လုပ်ဆောင်နေကြပြီဖြစ်ပါတယ်။မုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးတွေကိုရှင်းလင်းဖယ်ရှားတာတွေစတင်လုပ်ဆောင်နေကြတာပါ။ဒါပေမဲ့လည်းကုံလုံးကိုပုံမှန်တိုင်းပြန်လည်လည်ပတ်နိုင်မှုအတွက်တော့အချိန်တော်ကြာအောင်မှဖြစ်တယ်လို့လည်းဆိုပါရယ်ကမ္ဘာနှစ်တွေထိခိုက်ပျက်စီးသွားတာအပါအဝင်တခြားအကြောင်းအကြောင်းတွေကြောင့်နှစ်ရက်လောက်ပိတ်ထားတဲ့ဘေရာမြို့စိတ်ကမ်းကိုပြန်ဖွင့်လိုက်ပြီး Agukama alone go dine Piamido loves on each bar. Lemele, Kunigaze, Puerdi, and Nero Lanigo, don't be wood, cocaine, yes, I need a Roma Pibare. Say Ganga, Long Andy, a cone, long a biwa, pian lonely, be dot. Bozabin, I got the cool loan Zimbabwe, Zambia, net Malawi, Nanga, Alo Halle, Bera Music Gango. A don't be near down, Lanny Pian Pumugo, Sound, they look, say Gang Anna and Uga, Piobare. Monanga, dear, when they sound to either Halia, the second out, he saw if you denle. Bozaminanga at the Baba Wunji, Mia Net, Chile from your Wunji, Sosu Correra got pure worry, yeah?
American then, Yeniban, Namala, Sisinago, Yeni Tanai Gorgani, Yeni Konanaiti, Lightomida Second, Kilohat, Dickon Tauschitunya, Lightomida Second, Kilohat, Tinganga Tangane, Lightomida Nesanga, Kilohat, Titi Go Tangarogani, Tolan Binivarese. Few Mimava yet in England, Yeniban Sisinago, celebrate your Tolan Binivari. Knowing I now pick and lump in my line chambido, took out to need a pinna good cruise de moji bogani, Lutong Donya Lago get in a yitwe, Kese Lutari, a puddin sang in each abare, Pilema Lita, no denai, quanase kilometer tiny bee, ye line nigga, shimmy dala, minta de chini, joni de jaga, Kese yi sang in it abar, Liri tani de jaga, where ye hiding with thumbi, Lijangani, Lurigo get in bini bare, cruise de moji, Viking sky ha. မနေ့စနေနေ့နေ့လယ်ပိုင်းကအင်ဂျင်ဆက်ပြဿနာပေါ်ခဲ့ပြီးတဲ့နောက်တင်မော့ကပ်တင်ကအရေးပေါ်ကဲတင်မှုအကြောင်းကြားခဲ့တာပါတင်မော့အင်ဂျင်လေးလုံးထဲကသုံးလုံးပြန်လဲလေပတ်ခဲ့ပြီးတဲ့နောက်တွန်းတင်မော့အကူအညီနဲ့တဖြည်းဖြည်းချင်းကန့်ကတ်ဖို့စူးစမ်းနေပါတယ်တချိန်ထဲမှာပဲခီးတဲ့တွေကိုဘေးလွတ်ရာရောက်အောင်ကူညီကဲထုတ်ပေးနေစေလဲဖြစ်ပါတယ်ခီးတဲ့အများစုကဗြိတိန်နဲ့အမေရိကန
Hello, dear Dudia, when did you hands on up your library? Till American Jack on the 8th Mamu, Pibijin Yoja Lani, we are till Nanga, Siwaiha, Nanako Muni Bomale Tiamu, and you got Tensho Dari, Lonely, Hello, Pioni Jamaway, Dudia, when you joke, I look your light hour. Go to Siwao Gagwari, the father Los Honor, Shini Mele, till Nanga in the Siwai, the Garigo, Pian Puen Bido, Pian Jolly Los Honorigo, Yetan Zama Hobulo. Two ဝင်ကြီးချုပ်ဟန်ဇန်းကဘေကျင်းမြို့မှာနှစ်စဉ်ကျင်းပတဲ့ဖွံ့ဖြိုးတိုးတိုက်ရေးဖိုရမ်ဖွံ့ဖြိုးအခမ်းအနားမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီနိုင်ငံအနေနဲ့ကုန်သွယ်ကုန်တွေကိုလျှော့ချပြီးတော့ညနာမှုပိုင်းခွဲအကာအကွယ်ပေးမှုတွေပို့ကောင်းလုပ်ဖို့နဲ့အစိုးရတင်တာခေါ်ယူတဲ့ကိစ္စတွေနဲ့တခြားကိစ္စတွေမှာပြည်တွင်းပြည်ပကုမ္ပဏီတွေဂျာမန်မြန်မာတပ်တားလှုပ်ဆောင်သွား ငွေကြေးကုမ္ပဏီတွေကိုနည်းပညာတွေလွှဲပြောင်းပေးဖို့အတွက်ပီအာတွေပေးတာတွေမလုပ်ဖို့ကိုလည်းပြောထားတာဖြစ်ပါတယ်ခင်ဗျာ။
တမရဒေါ်နယ်ထရမ့်ရဲ့2016သမရရွေးကောက်ပွဲမင်းဆွေစည်းရုံးမှုအတွင်းရုရှားဂျာဝင်နောက်ဆက်ပတ်သက်ခဲ့မှုရှိသလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော်မှာဖြစ်ပါတယ်။ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှုရောဘတ်မိုလာကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကိုအမေရိကန်ရှေ့နေချုပ်ဝီလျံဘားစီကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။တချိန်ထဲမှာပဲနယူးယောက်ဗာဂျီးနီးယားန ဒီလိုဆောင်ရမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလငွေကြေးသုံးဆွဲမှုစည်းကမ်းတွေဖောက်ဖျက်ခဲ့မှုရှိမရှိ Tamara Jantesa Jinsu Wei Yamung with Tong Swemu, Tamara Trump Mesu Siungi Pue Okutahao, Paul Manafort Ye Nguiji Matama Murine, Eya Chinguri Bo Ling Le Mu Sare Kisaya Dweti, Tacha Kisaya Miazwa Pawe Mare, Dajang Sungzan Sisi Mu Robert Mulaye Siung Kanzaga, Nau Set Dwe Quinze Pietanari Tapiro Bo Bao Lanai Nelu Tungta Javare.
စီးရီးယားနိုင်ငံမှာအိုင်အက်ဂျီခြေကုပ်တီထောင်ခဲ့တဲ့ကယ်လီဖိတ်ကိုချေမုန်းနိုင်လိုက်ပြီလို့အမေရိကန်ကြော်တော်နောက်ခံပြုမာမေဒီကကြေညာလိုက်ပါတယ်အိုင်အက်ဂျီကိုလေကြောင်းကနေအခြေအကျခြေမုန်းတိုက်ခိုက်ပြီးတဲ့နောက်အိုင်အက်ဂျီဘက်ကအခုလိုချေမုန်းနိုင်လိုက်တာဖြစ်တယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SGF ပြောခွင့်ရမဇလုမ်ခူဘာနီကကြေညာပါတယ်ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေထပ်ပြီးတော့ဖြစ်လာနိုင်သေးတယ်ဆိုပြီးတော့လည်းသူကသတိပေးလိုက်ပါတယ် SDF အဖွဲ့ရဲ့ညဂျိုင်းမှုချုပ်ကိုဘာနီကဒီအောင်ပွဲရဂုံပြုခန္ဓာထွဲမှာပြောခဲ့တာပါဇီးရီးယားအရှေ့မြောက်ပိုင်းဘာဂူးစ်မြို့ကနေရာတချို့ကိုနေရာတချို့ဟာ IS2 ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေက IS2 ရဲ့လက်ကျန်ဒေသကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုအသစ်တစ်စုံထိုးစစ်ဆင်ပြီးဂါဇာရီးနေနောင်ပိုင်းနဲ့တောက်ကြနေမနဲ့အစောပိုင်းတွေမှာ IS2 ထိန်းချုပ်မှုတွေညှော်နှဲလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တင်းငွေနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းတွေလေးထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအရေးနဲ့စာပါမယ်ရှင်ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့မြမအစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မြို့ခမီအပါအဝင်ရခိုင်ဒေသခံတိုင်းရင်းသားတွေစစ်ဘေးတိမ်းရှောင်နေကြရတာဟာ2000ကျော်သွားပြီဖြစ်ပါတယ်စစ်ဖြစ်နေလို့အလားတူရသေးတောင်နဲ့ဘူးသီးတောင်ကမွတ်စလင်ကြီးရွာသားတွေအပေါ်စစ်ဆေးမှုနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်တွာလာရေးနေထိုင်စားတောက်ရေးစိုးရိမ်နေကြရတဲ့အနေအထားဖြစ်နေတယ်လို့ဒေသခံမွတ်စလင်တဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုပြောင်းရွှေ့သွားတာကြီးရွာအုပ်ချုပ်မှုတွေပါနှုတ်ထွက်ကုန်ကြတာတွေကြောင့်ဒေသအုပ်ချုပ်ရေးရန်တရာလည်းပြက်ယွင်းနေတယ်လို့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အပြစ်အဆုံကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြားဘူးတီတောင်ရသေးတောင်နဲ့ပုံနှကျုံးမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကြေးရွာတွေထဲမှာပဲဘေးလူရာကိုတိမ်းချောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းတွေအထိစည်ရေးလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကပြောပါတယ်ဒေသခံမျိုးခမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအများစုပါဝင်တဲ့စစ်ဆောင်ဒုက္ခသည်တွေဟာဒီကနေ့အထိကိုစစ်ဆောင်စခန်းတွေစီကိုခိုလုံလာနေကြတုံးပဲလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကနောက်ဆုံးအခြေအနေအခုလိုပြောပြပါတယ်
မင်းပြပါဘူးပေါ့နော်မင်းနဲ့ဆောင်မျိုးနေမှာတစ်ခဲတုတ်ခဲတုတ်ခုရှိရဲအဲ့ဒီမှာလူဦးရေက1000နဲ့4000နဲ့400ကျော်ရှိပါတယ်မှာတကွေးကြောင့်ပိမိနေကြတဲ့ဒေသက6000နဲ့80ရှိပါတယ်မှာကိုလိုစုစုပေါင်းဆိုလို့ရှိရင်1000နဲ့480ကျော်အနည်းဆုံးရှိပါတယ်ဒါဒီတပည့်စီရဲတော့အပြင်မှာတော့ရခိုင်ဒုက္ခသည်တွေအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကများတာပေါ့လေဒါပေမဲ့ဒီတပည့်စီရဲအပြင်မှာဒီမြောက်မြို့အပါအဝင်ဒီကြည့်ရောတချို့မှာဒီဖက်စီတစ်ခက်ခင်းတဲ့မြေဒီအရေးသားတွေကိုဖက်စီတစ်ခက်တဲ့များတဲ့ခါကျတော့ထုတ်ပြကြတဲ့ခါမှာရခိုင်ဒုက္ခသည်တွေများလာပါတယ်ဒီတပည့်အပြင်မှာကိုရခိုင်ဒုက္ခသည်အရေးတွေကပန်းဆောင်တော့ဖြစ်လာပါတယ်မ
စစ်ဘေးရှောင်နေကြရချိန်မှာပဲကြေးဝါတွေတဲ့အထိလုံခြုံရေးတပ်တွေဘက်ကဝင်ရောက်စစ်ဆေးမေးမြန်းမှုတွေရှိတာကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်တယ်လို့ရက်ွက်ကြေးဝါတွေထဲမှာအုတ်ချုပ်ရေးယိုယွင်းပျက်စီးနေတယ်လို့ဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံခြုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ
်။ Okay ဒီကကြေးရော်တွေမှာပြဲတယ်လို့ဖြစ်တာပေါ့နော်အော်ဘာမှမရှိကြတော့ဘူးလူတွေကကိုယ်လုံးချင်းကိုကိုယ့်ကိုယ်ပဲကူယူဆိုင်နေကြပါတယ်အဲတချို့ကြည့်ရတယ်မှာတော့ဒီရွာမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှရောက်တဲ့ကိုဆူဆဲပြီးတော့ဒီလုံချုံလေးအစီအစဉ်မျိုးတွေကိုတော့သူတို့နားလေသူတို့လွှတ်ကြတော့ကြောက်ကြပါတယ်ဒီအုံချုံရေးမှုတွေကိုတိုင်ကဘေးကိုဘသူကိုစားလို့တမန်မသိဘူးပေါ့လေဟိုစစ်တဲ့ကဖဲစီတာကိုစားသေးဟာလေးရှိတယ်အဲတချို့ဒီနေနဲ့ကိုင်ကိုကြောက်သေးလူတွေနဲ့ပြောနေကြတာပါပဲအဲဒီကနေ့မှဒီဒီရက်တွေလေကိုတရေခါကြတော့ပူဆူတာပေါ့ဗျာအခုဆိုရင်ဒီကြည့်ရော်ဒီမှာဒီရက်တွေလေကိုဒီမျိုးပေါ်ဒီကိုရှည်လိုက်တဲ့ခါကြတော့အဆိုးရဲ့စီစဉ်ကမရှိတော့ဘူးမရှိတဲ့ခါမှာအဒီပေါ်မှာအပြည်နယ်အစိုးရကိုဟိုကျွန်တော်တို့ကဒီရက်တွေလေကိုမမနဲ့ထားပါဆိုမျိုးလေးပြောလို့မရဘူးဒါလည်းပဲသူတို့လူချင်းအရာသူတို့မှာတဲတော်စီစဉ်ရဲ့အပိုင်းဖြစ်တာပေါ့
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိမ်းချောင်နိုင်ပဲနဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံ့ရင်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့စစ်တပ်တို့ကြားဆစ်ဖြစ်နေလို့မိုင်းတံထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားတောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မျိုးတကြီးကြေးရွာသားရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ဥလာထုံးကအခြေအနေကိုပြောပြပါတယ
်။မိတဲ့မှာကြတော့ကျွန်တော်ရိုဟင်ဂျာတွေကြတော့ပူပြီးတော့ဒုက္ခရောက်တာပေါ့နော်။ဒီတောင်နဲ့ရေသေးတောင်ဘက်မှာတော်တော်လေးကလူတွေကဒုက္ခရောက်နေကြတယ်။တစ်ဖက်မှာသူတို့ကဟိုအီအီကလေးကြောက်ရတယ်။တစ်ဖက်မှာကြတော့ဒီစစ်တဲကလေးကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအတော်လာပြီလေတိတ်ပြီးတော့ဟိုလွတ်လွတ်လပ်လပ်မရှိတဲ့အခါကြတော့အခုကဒီလေဖြစ်နေရဲဆိုတော့ ကျွန်တော်လူတွေကတော့နေပတ်မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်ဒီလိုအရင်နဲ့ပြင်နေတဲ့ဟာမှာကျတော့ဟိုနှစ်ဖက်စလုံးကနေသူတို့မိုင်းတွေထောင်တာရှိတယ်အဲမိုင်းတွေနီးပြီးတော့ကျွန်တော်လူတွေဆုံးသွားတာလည်းရှိတယ်သူကစားဝေးနေရတာစားလုံးဝကိုအဆင်ပြေဘူးပေါ့နော်အရင်လိုဟိုဟိုဘက်ကိုကုသွားဖို့လည်းတိတ်မနေဘူးသူကနေဇက်ကိုတော်တော်လေးကိုတင်းတင်းကျပ်ကျပ်ကိုအဆုံးတွေရှားရတယ်ဆိုတော့လုံးဝက ဥစရာနေရာမရှိဘူးကြားစရာရှိတယ်မရှိဘူးဆိုတော့အဲ့လိုဆမ်းမရေးအကျန်နေတဲ့အသက်တွေဆုံးရှုံးနေရတာလို့ကျွန်တော်နေစဉ်များများကိုမြင်နေရတယ်
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ချမ်းရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်
။မဆုမောင်ပြောပြခဲ့တာပါရှင်။အခုမြမနယ်ဘွားတွေပါဝင်ရောက်ရွေးခန့်ကြတဲ့ထိုင်းနိုင်ငံရွေးကောက်ပွဲအကြောင်းကိုပြောပြမှာပါ။ထိုင်းနိုင်ငံမှာဒီနေ့မတ်လ24ရက်တနင်္ဂနွေနေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာမြန်မာနယ်ဘွားတိုင်းရင်းသားအတော်များများမဲပေးခဲ့ကြသလိုကရင်နီနဲ့ရှမ်းနယ်ဘွားတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်။နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုကြဲကြဲပြန့်ပြန့်အသိပညာပေးထားတာကြောင့်လည်းနေဆက်မှာနေကြတဲ့တိုင်းရင်းသားမျိုးနွယ်စုတွေကအရင်ရွေးကောက်ပွဲတွေထက်ပိုပြီးမဲထည့်ရမှာပါဝင်လာခဲ့ကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကဆီယနာသိမ်းပြီးတဲ့နောက်9နှစ်အကြာမတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်ဖြစ်ကျင်းပပြီးတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့စည်ရင်းအရပါတီပေါင်း80ကျော်ရှိပြီးလွှတ်တော်အမတ်ပေါင်း2000ကျော်ကပါတီတွေကိုစားဝင်ရောက်ရှင်ပြန်ကြတာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းကရင်မွန်ပြည်နယ်တွေနဲ့နီးစပ်တဲ့နေရာတွေမှာတော့တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေပါဝင်ရောက်ရှင်ပြိုင်ကြတာမို့မဲပေးတာတွေလည်းရှိနေတာပါ။ရှမ်းနယ်ဇက်ကအခြေအနေကိုတော့ရှမ်းသတင်းစီရင်အဒီတာချုပ်ဦးဆိုင်မင်းကအခုလိုပြောပြပါဗျ။
ဒီထိုင်းနိုင်ငံထဲမှာကတော့ဒီလိုဒီထိုင်းနိုင်ငံမြောက်ပိုင်းမှာမျိုးနွယ်စု6ခုတက်မှတ်ထားပါတယ်။အဲ့ဒီမျိုးနွယ်စု6ခုမှာရှမ်းပါမယ်၊လာဟုပါမယ်၊လူရှုပါမယ်။နောက်ပြီးမုံတော့မုံထိုင်းကမုံလို့ခေါ်တယ်ကျွန်တော်တို့ဒီစမာရီယာမြောင်ကြီးလူမျိုးလို့ခေါ်တယ်ဒီလိုပလောင်တအားငယ်ပါမယ်။အဲ့ဒီလိုပါမယ်။အားလုံးမျိုးနွယ်စု6ခုပါပါ
ကရင်ရှမ်းကရင်နီစတဲ့မြမနယ်ဘွားထိုင်းနိုင်ငံသားလွှတ်တော်ကိုယ်စားလှယ်တွေလည်းဝင်ပြိုင်ကြတာမို့တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေအများအပြားရှိတဲ့ထိုင်းမြောက်ပိုင်းမှာတော့အသိပညာပေးမှုတွေများတဲ့အတွက်အရင်ရွေးကောက်ပွဲတွေထက်မဲထဲတာတွေပိုများတာတွေ့ရတယ်ဆိုပြီးဦးဆိုင်မင်းကဆက်ပြောပြပါတယ
်ရှမ်းမျိုးနယ်ထိုင်းနိုင်ငံသားတွေကတော်တော်များများကမဲတော့ဖြစ်ကြပါတယ်ဒီလိုမျိုးအဲ့ဒီချင်းနိုင်ခရိုင်ထဲမှာလည်းဒီလိုတော့အမှဝင်ပြိုင်နေဒီတယောက်ရှိတယ်နာမည်ကြီးတဲ့ပါတီထဲမှာမပါပေမဲ့ရှမ်းတွေကြတော့သူ့ကိုတူတူခြားခြားရှမ်းလို့နဲ့စီအောင်ရေးဆင်းထားတော့ရှမ်းတွေထောက်ခံမဲတွေတော့ရကြလိမ့်မယ်လို့တော့ထင်ပါတယ်ရှမ်းမျိုးသားစစ်ပဒါနဲ့ဒီထိုင်းနိုင်ငံသားရပါလို့ရှမ်းသူကဒီဖန်မျိုးနယ်ထဲမှာဝင်ပြိုင်တာဒီချင်းမိုက်ခရိုင်ထဲမှာပဲဒီကရင်မျိုးသားတယောက်လည်းဝင်ပေးတာလေရှိကရင်မျိုးသားတူကရင်ကြီးပေါ့နော်ဒီမှာပမာပြီးမှာကြတော့ကြရားပေါ့နော်ဒါနဲ့ဒီထဲမှာကြတော့ကရင်နဲ့ကရင်ကြီးကတမျိုးမျိုးနယ်စုတစ်ခုပဲတတ်မှတ်ထားတော့ဒီကကရင်မျိုးလည်းခေါ်ကြတယ
်
တယောက်ဝင်ပြိုင်တာလေရှိဒီဘုတ်ကအမျိုးဝင်ပြိုင်တယ်ကရင်ကရှမ်းကြတော့ဗာဒီကမျိုးဝင်ပြိုင
်ထိုင်းနယ်စပ်တက်ခရိုင်ထဲမှာတော့ကရင်အများစုရှိပြီးအရင်ရွေးကောက်ပွဲတွေထက်အဲ့ဒီနေရာမှာလဲကရင်လူမျိုးတွေကမဲထဲတာတွေပိုများလာတယ်လို့လဲကိုယ်တိုင်မဲထဲခဲ့တဲ့ကရင်တိုင်းရင်းသားစောဖိုးစီကပြောပြပါတယ
်။ကရင်တိုင်းရင်းသားတို့ကလည်းမဲလာထဲတာအရင်ကထက်ပိုများလာတယ်။ဘာကြောင့်လဲဆိုတော့မဲမဲထက်ခဲ့လို့ရှိရင်သူကအခွင့်အရေးဆက်ဆုံးမှုရှိတယ်။ကရင်ရွာထဲမှာလူတွေကတိုက်တယ်။ဟိုလူကြီးကိုတင်မြောက်မယ်၊ရက်ွက်လူကြီးကိုချေရော့လူကြီးတင်မြောက်မယ်၊ဥက္ကဋ္ဌတင်မြောက်မယ်ဆိုရင်သူကမဲမထက်ခဲ့ဘူးဆိုရင်သူကမှတ်တမ်းရှိတယ်လည်းမကြီး။သူကမဲမထက်ခဲ့ဘူးဆိုရင်သူကရွာလူကြီးလုံးလုံးမရ။သူကအခွင့်အရေးအားရှက်ဆုံး။ဘယ်တော့မှသူ့ကိုတဲနေတိုင်းနေ။သူကမဲမထက်ခဲ့ဘူးအဲ့ဒီလူကအဲ့ဒါပြဲတယ်။ကျွန်တော်အရင်ကထက်အရင်ကဆိုရင်အယောက်တရာမှာ40ထက်တယ်အခုဆိုရင်တော့90ရေနော်လည်းထက်တယ်ပေါ့။များလာတော့ပါ။စိတ်ဝင်စားမှုပိုများလာတော့
။2011ခုနှစ်မှာရွေးကောက်ပွဲပြီးကြတဲ့က7နှစ်ကြာမှရွေးကောက်ပွဲကိုပြန်လုပ်ပေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးမှုတွေပါတီတွေအားပြိုင်မှုတွေဖြစ်ပြီးချင်းချိုးဖို့အတွက်ခက်ခဲနေချိန်2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အာဏာသိမ်းစစ်အစိုးရက9နှစ်ကြာမှတော့2019ခုနှစ်မှာရွေးကောက်ပွဲကိုတရားဝင်ပြန်လုပ်ပေးခဲ့တာပါ။ဒီထဲမှာစစ်တပ်ကခေါင်းဆောင်တွေပါဝင်တဲ့ပါတီလဲဝင်ရောက်ရှင်ပြန်ခဲ့ပါတယ်ရှင်။
မအေးအေးမှပြောပြသွားတော့ပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုလှည့်ပေးပါရစေရှင်။အမေရိကန်တက္ကသိုလ်ကောလိပ်တွေအနေနဲ့လွတ်လပ်စွာပြောဆို권ကိုအကာအကွယ်ပေးဖို့ထပ်ပြီးအတည်ပြုမလား။ဒါမှမဟုတ်ဗဟိုအစိုးရရဲ့ထောက်ပံ့ခြင်းအဖြတ်ခံမလားဆိုတော့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုသမ္မတ Trump ကလက်မှတ်ထိုးလိုက်ပါတယ်။ဒီအမိန့်က Liberal Party အများစုပညာသင်ကြားနေတဲ့ကျောင်းတွေမှာသူတို့ရဲ့အတန်တွေပိတ်ပင်ခံနေရတယ်လို့ပြောနေတဲ့ Conservative Party တွေကိုထောက်ခံတဲ့လက္ခဏာတရက်ဖြစ်ပါတယ်။ဒါပေမဲ့လည်းလူမှုလွတ်လပ်ခွင့်လှုပ်ရှားရရှိရေးလှုပ်ရှားသူတွေကတော့ဒါဟာနိုင်ငံရေးအရာရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာဖြစ်တယ်လို့စိုးရိမ်နေကြပြီးသမ္မတ Trump ကိုယ်တိုင်ကလွတ်လပ်စွာပြောဆိုခွင့်ပေါ်တိုက်ခိုက်ပြောဆိုနေတာတွေနဲ့လည်းစန့်ကျင်ဘက်ဖြစ်နေတယ်လို့မြင်နေကြပါတယ်။အင်ဖြူရောသတင်းတော့ Pepsi Vita Kusawara ရဲ့သတင်းပေးပို့ထားချက်ကိုကိုရန်တိုင်ကပြောပြမှာပါရှင်။
2019ခုနှစ်နောက်ပိုင်းကဘဂလီကကယ်လီဖိုးနီးယားတက္ကသိုလ်မှာဆနပြပွဲတွေကျန်းဖတ်တဲ့ဒီဖြစ်လာပြီးတဲ့နောက်မှာကျောင်းအရာပိုင်းဒီဘက်ကလည်းလက်ရသွန်ဝါဒီတွေရဲ့ဟောပြောပွဲတွေကိုဖျက်ပစ်ခဲ့တဲ့အတွက်သမတ်ထရမ့်ကဘောအစိုးရကပေးနေတဲ့အထောက်ပံ့တွေကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့ချင်းကြောက်ခဲ့ပါတယ်။အဲ့ဒီတက္ကသိုလ်နယ်မြေအတွင်း Conservative Party တက်ကြလှုပ်ရှားသူတူကစီယုံရေးစင်းနေတော့မှာမျက်နှာကိုလက်သီးနဲ့ထိုးခံခဲ့ရပါတယ်။သမတ်ထရမ့်ဟာအခုလအစောပိုင်းကကျင်းပခဲ့တဲ့ Conservative နိုင်ငံရေးလှုပ်ဆောင်မှုညီလာခံကိုတက်ရောက်ခဲ့ပါတယ်။အဲ့မှာသမထရမ်ကတက္ကသိုလ်အနေနဲ့လွတ်လပ်စွာပြောဆို권ကိုထောက်ခံရင်ထောက်ခံမထောက်ခံဘူးဆိုရင်ထောက်ပံ့ကြီးဖြတ်ခံရမယ်ဆိုတဲ့အုပ်ချုပ်ရေးအမိန့်တရက်ထုတ်ပြန်သွားဖို့ကိုကတိပေးခဲ့ပါတယ်
။ If a college or university doesn't allow you to speak
တက္ကသိုလ်ရဲ့ကောလိပ်တွေအနေနဲ့ခင်ဗျားကိုပြော권မပေးဘူးဆိုရင်ကျွန်တော်တို့ကလည်းသူတို့ကိုပိုက်ဆံပေးမှာမဟုတ်ပါဘူး။ဒါကတိတ်ကိုရိုးရိုးရှင်းရှင်းလေးပါ
။ဒီမိန်းက conservative တွေကိုထောက်ခံကြောင်းပြလိုက်တာဖြစ်တယ်လို့ရှင်းပြနေကြပါတယ်။ conservative တွေကတော့သူတို့ရဲ့အတန်တွေဟာ liberal တက္ကသိုလ်တွေမှာပိတ်ပင်ခံနေရတယ်လို့ပြောလိုက်ပြီးတော့တချို့တက္ကသိုလ်တွေကလည်းကျောင်းသားတွေဆန္ဒပြတာကြောင့်ပိတ်ပင်ခဲ့တာဖြစ်ပါတယ်။ဒီထဲကအတော်များများကတော့လက်မှတ်ထိုးတာကိုဖိတ်ထားပြီးတော့ဒီထဲမှာကျောင်းအာဏာပိုင်တွေနောက်ဆက်တာကိုခံရပြီးတော့တရေသားဖျက်ချတာကိုဆန့်ကျင်တဲ့တက်ကြလို့ရှားသူတဦးလည်းပေါင်းပါတယ်။
I have seen lives saved through my students for life
effort. ကျောင်းဝင်းထဲမှာလုပ်တဲ့ကျမရဲ့ students for life လှုပ်ရှားမှုကြောင့်အသက်တွေကယ်တင်နိုင်ခဲ့တာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့ကျမယုံကြည်ချက်ကိုဖော်ပြဖို့လုပ်တဲ့အချိန်မှာဒီလောက်အထိရန်လုပ်ခံရလိမ့်မယ်လို့ဘယ်တော့မှကျမမတွေးမိခဲ့ပါဘူး
။အဓိကအဖြစ်တော့ဒီအမိန့်ကအမတ်တင်ဂီတာတစ်ခုဖြစ်လာခဲ့ပြီးတော့တက္ကသိုလ်ရဲ့အနေနဲ့မိုးဆိုးရရဲ့ရမဝေထောက်ပံ့ကိုရဖို့လွတ်လပ်စွာပြောဆို권ကိုကာကွယ်ဖို့သဘောတူထားပြီးသားလည်းဖြစ်ပါတယ်။လူလူလလခွင့်တက်ကြွလို့ရှားသူတွေကတော့တမဟာသူ့ရဲ့ conservative အမဂန်နယ်မြေကထောက်ခံမှုတွေရအောင်နိုင်ငံရေးရအခုလိုလုပ်တာဖြစ်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်အခုလိုပြောတာကတမ Trump ကိုယ်တိုင်လွတ်လပ်စွာပြောဆို권အပေါ်မှာတိုက်ခိုက်ပြောဆိုနေတာရင်းနဲ့ဆန့်ကျင်နေတယ်လို့လည်းမြင်နေကြပါတယ်တမ Trump ကသတင်းတွေနဲ့ပတ်သက်ပြီးသတင်းမှားတွေသတင်းတူတွေဖြစ်တယ်ဆိုပြီးတော့မကြာခဏဝေဖန်ပြောဆိုသလိုလူမျိုးရေးမညီမျှမှုကြောင့်ဘောလုံးပွဲတွေမှာနိုင်ငံတော်သချင်းတီဆိုတော့ဒူးထောက်ပြီးဆန္ဒပြတဲ့ဘောလုံးသမားကိုလည်းအကြီးအကျယ်ဝေဖန်ခဲ့သူဖြစ်ပါတယ
် There's a hypocrisy there and again I don't think it's necessarily
အပြောသမျိုးအလုပ်သမျိုးလုပ်နေတာပါတိတ်ထူချားတယ်လို့ကျွန်မမထင်ပါဘူးဒါပေမဲ့ဒီအုပ်ချုပ်ရဲ့အမိန့်ကိုထုတ်ချင်လို့လုပ်တယ်လို့ပဲထင်ပါတယ်ဘာကြောင့်လဲဆိုတော့သူအရင်ကပြောခဲ့တာတွေအားလုံးကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးသူ့ရဲ့ယုံကြည်မှုကိုအမှန်တိုင်ပြောတယ်လို့မထင်ပါဘူး
ဒါကိုလိုက်နာလာအောင်ဆိုရဌာနတွေအနေနဲ့ဘလူစံနှုံးစံထားဘလူပုံစံမျိုးနဲ့လှုပ်ဆောင်သွားမယ်ဆိုတော့ကတော့ဒီမိမ့်မှာသတ်မှတ်ပြဌာနတာမရှိပါဘူ
း There is a danger that when it's implemented it may the political
အကောင့်ထဲပေါ်တဲ့နေရာမှာတော့အန္တရာယ်ရှိပါတယ်ဒီအမိန့်ကိုအတည်ပြုပြတာမျိုးအတွဲကော်မတီရှင်းမောက်ကိုတင်သွင်းတဲ့အခါမှာဒီဟာရဲ့နိုင်ငံရေးရှုထောင့်တွေကိုလည်းတင်သွင်းနိုင်ခြင်းရှိပါတယ
်ဒါပေမဲ့လည်း conservative party တွေကတော့သူတို့ရဲ့လွတ်လပ်စွာပြောဆို권တွေတိုက်ခိုက်ခံနေရတယ်လို့ပြောလာချိန်မှာတော့သမတ် Trump ဟာကွန်ဆာဗေးတီးဗ်ရဲ့ထောက်ခံမှုကိုဆက်ရအောင်သူတို့အတွက်ဦးစားပေးလှုပ်ဆောင်သွားဖို့ဆန္ဒရှိနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အခုတခါတော့ hip hop အကတင်တဲ့အကြောင်းတစ်ခုအကြောင်းကိုပြောပြပေးမှာပါလက်တင်ဆိုတော့အကပညာရှင် Jason Sara က Jennifer Lopez Ricky Martin စတဲ့အမှုပညာရှင်တွေအပြင်တခြားကြော်ကြားသူတွေနဲ့လည်းစင်မြင့်ဖျော်ဖြေပွဲတွေမှာတွဲဖက်ဖျော်ဖြေသူဖြစ်ပါတယ်အခုသူကအကတင်တဲ့အကြောင်းဖွင့်ပြီးလူငယ်တွေစီသူ့ရဲ့ပညာတွေကိုဖြန့်ဝေပေးနေပါတယ် Maxim Moskalkov ပြဖို့ထားတဲ့သတင်းကိုမှတ်မှတ်ကြစေအောင်ကပြောပြမှာပါရှင
်အသက်30ကျော်နေပြီဖြစ်တဲ့ Jason Sarada ကအသက်5နှစ်အရွယ်ကလေးကစပြီးတော့အကကိုဝါသနာပါခဲ့သူပါအခုသူကအမေရိကတခွင်လှည့်လည်ဖျော်ဖြေသလိုလူငယ်တွေကလည်း Hip Hop အကသင်ပေးပါတယ
် I've actually honestly been dancing my whole life before I was a singer I danced since I was 5 years old I would do talent shows at my
school တချင်မဆိုခင်ငယ်ငယ်ကလေးကကတာပါကျောင်းမှာရောအထက်တန်းကျောင်းမှာရောကခဲ့ပါတယ် Michael Jackson Usher
Justin Timberlake တို့ကိုဒေးစားအားကြပါတယ
်။ Sarada ကလည်းရှိ Florida ပြည်နယ် Miami မြို့မှာနေပါတယ်။ဒါပေမဲ့အကတင်တန်းအကြောင်းကိုတော့သူကြီးပြင်းခဲ့တဲ့ Virginia ပြည်နယ်မှာဖွင့်ထားတာပါ။
There's so many good dancers in this area that don't get the exposure that they deserve. Everybody
ဒီတဝိုက်မှာအကကောင်းတဲ့သူတွေအများကြီးရှိပေမဲ့သူတို့မှာအခွင့်အလမ်းကောင်းကောင်းမရှိဘူးဖြစ်နေတာပါ။သူတို့က New York, LA, ဒါမှမဟုတ် Miami တို့မြို့ကြီးတွေမှာမှအကတင်တန်းကောင်းကောင်းရှိမယ်ထင်နေကြပါတယ်။ကျွန်တော်ကဒါကိုလက်မခံပါဘူး။ Washington DC ကရုံးစိုက်တဲ့မြို့နိုင်ငံရေးပိုင်းမှာထင်ရှားတဲ့မြို့ဖြစ်တာနဲ့ကြော်ပြေးရေးတွေအတွက်နေရာမရှိတော့ဘူးလားဗျာ။
သူရဲ့တင်နန်းကအနာဂတ်အကပညာရှင်တွေနေရာတနေရာကိုတက်လှမ်းမှုအတွက်အထောက်အကူဖြစ်မယ်လို့ဆရာဒါကမျှော်လင့်ပါတယ်။သူတင်နန်းမှာ hip hop, jazz, belly အကကစပြီးဘိုက်သားလို့အကအထိကာနီပေါင်း20အတွက်အတန်းတွေရှိပါတယ်။မကြာခဏလေးနာမည်ကျော်အကပညာရှင်တွေကိုတင်နန်းကိုဖိတ်ခေါ်ပေးပါတယ်။အကတင်မှုအတွက်ဘယ်တော့မှနောက်ကျတယ်လို့မရှိပါဘူးလို့အကတင်နန်းကြောင်းတွဲဖက်တီထောင်သူ Rana Fadol တို့ကပြောပါတယ်။
If you have talent and you're willing to practice and to put in the hard work and the time
ဝါသနာပါမယ်ပြီးတော့ကြိုးစားလေ့ကျင့်မယ်ဆိုရင် Jennifer Lopez တို့ Beyonce တို့လိုနာမည်ကျော်မှာပါမှန်ကန်တဲ့လေ့ကျင့်မှုနဲ့စိတ်ဓာတ်ခိုင်မာပြတ်သားဖို့ပဲလိုပါတယ်ကျမတို့ကအဲ့ဒီအဆင့်အထိကိုရည်ရွယ်လေ့ကျင့်ပေးပါတယ
် Sarada ရဲ့အကတင်တန်းမှာလာတင်နေကြတဲ့သူတိုင်းကတော့အကပညာနဲ့အသက်မွေးဝမ်းကြောင်းမဲ့သူတွေမဟုတ်ပါဘူးတချို့ကအပြောလာတင်နေတာဖြစ်တယ်လို့တချို့ကလည်းမိတ်ဆွေတငယ်ချင်းတွေနဲ့တွေ့ရတဲ့အတွက်လာကြတာပ
ါ What's really great about all the dance classes is you get a workout while you
ဒီအကတင်နန်းတွေမှာကရင်နဲ့လေ့ကျင့်ခံလုပ်နေရတယ်လို့ပဲဒါကိုသဘောကျတာ
Hip hop ပဲဖြစ်ဖြစ်တခြားအကပဲဖြစ်ဖြစ်တင်ယူဖို့ကဘာမှတိတ်ပြီးတော့မခက်ခဲပါဘူးဒါပေမဲ့စနစ်တကျကာတပ်ဖို့ကလေ့ကျင့်မှုနဲ့အချိန်အတိုင်းတာတခုလိုအပ်တယ်လို့ကိုယ့်ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ခြင်းနဲ့ဆိုရင်လေအချိန်နဲ့လုံလောက်ဝရိယစိုက်ထုတ်ဖို့လိုအပ်ပါတယ်ရှင်
မမများသစီအောင်ပြောပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးခန်းပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါအခုတနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမမများသစီအောင်ပြောပြပါမယ်ရှင
်ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့ပါတယ်ဒီရွေးကောက်ပွဲက2014ခုနှစ်ကအာဏာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချန်နဲ့ဒီမိုကရေစီအင်အားစုတို့ကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်နိုင်ငံတော်မှမဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့တဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးအကျိန်းနယ်ဖြစ်လာနေကြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညွန့်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထက်ဝက်ကြော်ကိုအနိုင်ရသွားဖို့ရှိနေတယ်လို့မကြခင်ကကြောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။IS Islamic အစွန်းရောက်တွေနောက်ဆုံးခြေကိုယူထိန်းချုပ်ထားတဲ့နေရာမှာ IS အုပ်စုကိုတရားရဂိုင်းနှုတ်နှိမ်နေနိုင်တဲ့အကြောင်းတောက်ကြံနေမှာ American သမ္မတ Donald Trump ကကြေညာခဲ့ပြီးမကြခင်မှာပဲမြေပြင်မှာထိုးစစ်ဆင်နေတဲ့ American ထောက်ခံပံ့ပိုးထားတဲ့တပ်ဖွဲ့ဝင်တွေကတော့ Trump ရဲ့အဆိုကိုငြင်းဆန်ခဲ့ပါတယ်။ Baghouz မြို့ကနေရာတချို့ဟာ IS တို့ထိန်းချုပ်ထားတဲ့နောက်ဆုံးနေရာဖြစ်ပါတယ်။ American ဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေက IS တို့ရဲ့လက်ကျန်ဒေသကိုပိတ်မထားပြီးလေကြောင်းတိုက်ခိုက်မှုအသစ်တစ်သုပ်ထိုးစစ်ဆင်ပြီးတဲ့နောက်ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြနေမနေ့အစောပိုင်းမှာ IS တို့ထိန်းချုပ်မှုညှော်နေလာခဲ့တာဖြစ်ပါတယ်
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Boy Test Song ရဲ့ဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voenews.com မှာနားဆင်နိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.
။